မနိုင်ငံတောင်သူလယ်သမားဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့2015အထွေထွေရွေးကောက်ပွဲမှာမဲဆန္ဒနဲ့ဘလောက်များများမှာကိုယ်စားလှယ်ဘလောက်လောက်အများဝင်ရောက်ရှင်ပြိုင်သွားဖို့များရှိမလဲရှင်
ကျွန်တော်တို့မြို့နယ်ပေါင်း150အမပေါင်း500ပေါ့တိုင်းဒေသကြီးလည်းပါမယ်အမျိုးသားလည်းပါမယ်ပြည်သူလွတ်တော်လည်းပါမယ်ပေါ့500
ပဲတိုင်းဒေသကြီးပြည်နယ်တွေမှာများဆရာတို့အဓိကဝင်ရောက်ရှင်ပြိုင်သွားမလဲရှင်ဟ
ုတ်ပြည်နယ်မပါဘူးခင်ဗျတိုင်းကြီးပဲ9တိုင်းမှာပဲပြိုင်မယ်ပြည်နယ်မှာရှိတဲ့တိုင်းသားပါတီတွေနဲ့ကျွန်တော်မဟာမိတ်လုပ်သွားတော့ကျွန်တော်တို့ကပြည်မအနေနဲ့အောင်တိုက်သူတို့ကတောင်တန်းအနေနဲ့အောင်တိုက်မယ်ပြည်လွတ်တော်တွေမှာ200ပေါင်းမယ်ဆိုတော့တတိကဝတ်လောက်ထားလို့ပါအင်းအားများဆိုအေရဝတီတိုင်းပဲခူးတိုင်းမကွေးတိုင်းစကိုင်းတိုင်းပြီးတော့ရန်ကုန်တိုင်းပြီးတဲ့အခါကျတော့မန္တလေးတိုင်းနဲ့တနင်္သာရီအနေငယ်ပေါ့နော်တနင်္သာရီရောနေပါလေ
အင်အားကြီးပါတီဖြစ်တဲ့ USDP တို့ဒီ NND တို့ကိုရောဆရာတို့ပါတီအနေနဲ့ပေါ့နော်ဟိုဘယ်လိုမျိုးများရှင်ပြိုင်သွားဖို့များရှိမလဲဆရာ
ပါတီဝင်ကကျွန်တော်တို့ဆက်တောင်များပါသေးတယ်ကျွန်တော်ပါတီဝင်က6တန်းကျော်နေတယ်လေလေသမားတူကတော့တို့ဘဝပြောင်းနေတဲ့အတွက်တစ်လုံးတစ်ခဲနဲ့မဲပေးဖို့ဆန္ဒပြုထားကြပါတယ
်ဆရာတို့ပါတီအနေနဲ့ပေါ့နော်အနိုင်ရတဲ့အခါကျရင်ဘယ်လိုလုပ်ငန်းဆောင်တာတွေကိုများအဓိကဆောင်ရွက်သွားမယ်လို့များပြောလို့ရမလဲရှင်
စီဝါရေးကိုဂျပန်နိုင်ငံနဲ့ပူးပေါင်းပြီးကမှအောင်မြအောင်ထူထောင်သွားမယ်လို့စိတ်ကူးထားပါတယ်။ဘာဖြစ်လို့လဲလို့ပြောရင်ကျွန်တော်တို့တိုင်းမှာအခုချိန်မှာအဓိကစစ်ကောင်းဆောင်ကြီးတွေလည်းမလိုအပ်ပါဘူး။နိုင်ငံရေးကောင်းဆောင်အဓိကအကြီးတွေလည်းမလိုအပ်ပါဘူး။ကျွန်တော်တို့တိုင်းမှာလိုအပ်နေတာစီဝါရေးကောင်းဆောင်တွေပဲလိုအပ်နေတဲ့အချိန်ဖြစ်တဲ့အတွက်စီဝါရေးကိုအောင်မြင်မြင်ဖော်ဆောင်နိုင်မှုတွေကတော့ဂျပန်အစိုးရနဲ့ကျွန်တော်ပူးပေါင်းမယ်လို့စိတ်ကူးထားပါတယ
်။ပါတီဝင်ဦးရေလည်း6တန်းကျော်ရှိတယ်။ဒီတည်းကမှလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုရောအရေးချင်းသတ်မှတ်ချက်ဘလိုမျိုးတွေနဲ့များရွေးချယ်ထားတာလဲရှင်
။အမှန်တိုင်းပြောရင်ကျွန်တော်တို့လက်သမားပါတီဆိုတော့ဆင်းရဲပါတီဖြစ်နေတဲ့အတွက်ပညာတတ်ကြီးတွေတော့သိမပါပါဘူးနဲတယ်ပေါ့နော်ပါတော့ပါပါတယ်စစ်ဘိုးတွေလည်းပါတယ်စစ်ဘူးလူတို့တွေလည်းပါတယ်တိုင်းမှုလူတို့တွေလည်းပါတယ်ဆရာဝန်တွေလည်းပါတယ်အင်ဂျင်နီယာတွေလည်းပါတယ်ရှေ့နေတွေလည်းပါတယ်ဒါပေမဲ့လေသမားစုတို့ကတော့အများဆုံးဖြစ်နေတာပေါ့နော
်လွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်မှုကရောပြီးစီးသွားပြီလားရှင်
မပြီးသေးဘူးခင်ဗျအဲ့ဒီဥစ္စာကိုဖုတ်ပုံမိတဲ့လုပ်နေရတာပဲ
ဆရာအခုလို့ဖြေကြပေးလို့ RF ရဲ့ကျေးဇူးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ခင်ဗျ